ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရန့်တို့ဟာဗုဒ္ဓဟူးနေ့ကျရင်နီဗာရာပြည်နယ်လော့စ်ပီဂတ်မြို့မှာတတိယနဲ့နောက်ဆုံးအကြိမ်အဖြစ်တွေ့ဆုံပြီးတော့ရှင်ပြိုင်စကားဆက်ထိုးကြမှာဖြစ်ပါတယ်။ပြည်သူသဘောထားစစ်တမ်းကောက်ယူထားချက်တွေအရထရန့်ဟာကလင်တန်ရဲ့နောက်မှာလိုက်နေပြီးတော့ဗုဒ္ဓဟူးနေ့စကားဆက်ထိုးပွဲဟာရွေးကောက်ပွဲကျင်းပဖို့တရင်သုံးပတ်တောင်မလိုတော့တဲ့အချိန်ကာလအတွင်းအခြေအနေတွေကိုအပြောင်းအလဲဖြစ်ပေါ်အောင်ကြိုးပမ်းမှုအတွက်ထရန့်တဲ့နောက်ဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်။Real Clear Politics အဖွဲ့ကနောက်ဆုံးကောက်ယူခဲ့တဲ့ပြည်မြစစ်တမ်းတွေးရှိချက်အရကလင်တန်က 6.4 ရာခိုင်နှုန်းအသားနဲ့ဦးဆောင်နေပါတယ်။ကလင်တန်ဟာတကယ်တမ်းအရေးပါတဲ့ရှင်ပြန်မဲ့ပြည်내အများစုမှာနှာတစ်ဖြာအသာစီးရနေပါတယ်။ Trump အနေနဲ့မကြသေးခင်ကကြုံရတဲ့နိုင်ငံရေးပြဿနာတွေရှိနေပေမဲ့ Nevada, North Carolina နဲ့ Ohio စတဲ့ပြည်내တွေမှာရှင်ပြန်မှုကတိတ်ပြီးတော့မကွာလာတဲ့အကြောင်း CNN သတင်းဌာနရဲ့ ORC စစ်တမ်းမှာပြသနေပါတယ်။